ဒီအိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာဒီနေ့ပဲစလိုက်တဲ့ G20 ဆက်မှုအင်အားကြီးအဖွဲ့နိုင်ငံခြားရေးဝန်ကြီးများညီလာခံမှာယူကရိန်းရေးသဘောထားပြင်းပြင်းထန်ထန်ကွဲခဲ့ကြပါတယ်။ဒီညီလာခံရဲ့ပထမနေ့မှာယူကရိန်းစစ်ပွဲတရုတ်ရဲ့ဩဇာညောင်းမှုကဘာမှာကျေပြန့်လာတဲ့ကိစ္စရပ်တွေကိုအဓိကဆွေးနွေးခဲ့ကြပေမဲ့ယူကရိန်းစစ်နဲ့ပတ်သက်လို့အများသဘောတူမှုမရခဲ့ဘူးလို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးကပြောလိုက်တာပါ။ယူကရိန်းကိုရုရှားချုပ်ချော်စစ်နဲ့ပတ်သက်လို့သဘောထားအမြင်တွေတော်တော်လေးကွဲနေတယ်လို့စစ်ဆက်လို့တော့မရခဲ့ဘူးလို့နိုင်ငံခြားရေးဝန်ကြီးဆပ်မန်ယမ်ဂျိုင်ရှန်ကာကပြောလိုက်ပါတယ်ဒီဂျီ20ညီလာခံဖွံ့ဖွဲတွေကတော့သဘောထားကွဲလွဲမှုတွေရှိနိုင်ပေမဲ့အားလုံးအတူတူကပူးပေါင်းဆောင်ရွက်ကြဖို့ဝန်ကြီးချုပ်နရန္ဒရာမွန်ဒီကဗီဒီယိုမေးခွန်းမှာအခုလိုပြောကြားခဲ့ပါတယ
် I'm meeting at a time of deep global divisions
သဘောထားကွဲလွဲမှုတွေအကြီးအကျယ်ရှိနေချိန်မှာအခုလိုတွေ့ဆုံကြတာဖြစ်လို့နိုင်ငံခြားရေးဝန်ကြီးတွေအနေနဲ့ဒီနေ့ကြုံနေရတဲ့ပထဝီနိုင်ငံရေးရာတင်းမာမှုတွေကိုဆွေးနွေးတဲ့နေရာမှာအလေလက်ချဖို့တမတ်တမတ်ချဖို့လိုပါတယ်ဆိုပြီးအိန္ဒိယဝန်ကြီးချုပ်မိုဒီကပြောသွားတာပါနိုင်ငံတစ်ခုချင်းစီမှာကိုယ်ပိုင်အမြင်ယက်တီချက်တွေမတူတာတွေရှိပေမဲ့ကမ္ဘာနိုင်ငံတွေအချင်းချင်းပူးပေါင်းဆောင်ရွက်မှာဖြစ်ပြီးစီးပွားရေးအင်အားကြီးနိုင်ငံတွေအနေနဲ့ဒီဆင်းရဲမှုမပါတဲ့နိုင်ငံတွေအတွက်ပါထည့်သွင်းစဉ်းစားလှုပ်ဆောင်ရမယ်တာဝန်ရှိတယ်လို့လည်းအိန္ဒိယဝန်ကြီးချုပ်ကပြောခဲ့ပါတယ်ယူကရိန်းအပေါ်ရုရှားကြီးကျော်စစ်နဲ့ပတ်သက်လို့တော့ပြင်းပြင်းထန်ထန်ဝေဖန်ခြင်းမရှိသေးတဲ့ဝန်ကြီးချုပ်မိုဒီက G20 နိုင်ငံကြီးဝန်ကြီးများညီလာခံမှာယူကရိန်းစစ်ပွဲအကြောင်းကိုအဓိကတာဆွေးနွေးမှာမျိုးမလိုလားဘူးလို့သုံးသပ်သူတွေကထောက်ပြထားပါတယ်ခင်ဗျာ